ွင်းပေအမေရိကန်ပြည်ထောင်စုမှာပြည်သူတွေစီရခွန်တွေလျှော့ကောက်ရေးဥပဒေကိုတော့အငင်းပွားနေကြတဲ့ကြားကပဲလွှတ်တော်အတည်ပြုလိုက်ပြီနော်ပြီးခဲ့တဲ့တောက်ကြနေ့ကသမ္မတဥပမာလက်မှတ်ထိုးလိုက်ပြီဗ
ျချမ်းသာတဲ့လူတွေကိုလည်းအခွန်တွေဆက်လျှော့ပေးဖို့လိုတယ်ဒါမှစီးပွားရေးပြန်ပြီးအားကောင်းလာဖို့နဲ့အလုတ်ကိုင်းတွေဖန်တီးနိုင်ဖို့ပို့ပြီးတော့အထောက်အကူဖြစ်မယ်ဆိုပြီးတော့ Republican ဘက်ကညင်းခဲ့တာဒီတိုင်းသမ္မတဥပမာနဲ့ Republican ခေါင်းဆောင်တွေညှိနှိုင်းပြီးတော့ဒီဥပဒေကိုအတည်ပြုခဲ့တာလေ
ဒါပေမဲ့ Democrat Party ဝင်တွေကိုယ်တိုင်ကဒါကိုသူတို့သဘောမတူဘူးဆိုပြီးတော့သမ္မတကိုရော Congress ခေါင်းဆောင်တွေကိုရောဆန့်ကျင်ပြီးတော့ပြောခဲ့ကြတာဗျဒီလိုအပေးအယူညှိနှိုင်းပြီးလှုပ်တာကိုမကျေနပ်လို့အောက်လွှတ်တော်မှာမဲခွဲဖို့ကိစ္စတော်မှာနိုင်တော်တော်ကြာကြာရွှေ့ဆန်းခဲ့ရသေးတယ
်နောက်ဆုံးတော့ထောက်ခံမင်း298မင်းကံွယ်မဲ148မဲနဲ့အမေရိကန်ပြည်ထောင်စုမှာအခွန်တွေဆက်ပြီးတော့ရှော့ကောက်ရေးဥပဒေကိုအတည်ပြုလိုက်ကြတယ်လေဗျာကံွယ်သူတွေကတော့ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ကြတာပေါ့ဗျာမက်ဆာချူးဆက်ပြည်နယ်ကဒီမိုကရက်လွတ်တော်အမတ်ဂျင်မက်ဂါဗန်ဆိုရင်အခုလိုဝေဖန်ပြောဆိုသွားတယ်လေ
Children go to sleep at night hungry in the richest country in the world we should be ashamed of ourselves we can do better
ညအချိန်မှာစားစရာမရှိလို့ဗိုက်စာစာနဲ့အိတ်နေရတဲ့ကလေးငယ်တွေကျွန်တော်တို့နိုင်ငံမှာရှိပါတယ်။ကမ္ဘာချမ်းသာဆုံးတိုင်းပြည်ဆိုပြီးတော့ပြောနေတဲ့အမေရိကန်ပြည်ထောင်စုမှာဒါဟာသိပ်ရှက်ဖို့ကောင်းတဲ့ကိစ္စပါ။ချမ်းသာတဲ့သူတွေကိုခွန်တွေရှော့ကောက်ရလို့ပေးနေရလို့အစိုးရလုံငွေပြမှုတွေပိုများလာနေတာမျိုးထက်ပိုပြီးတော့ကောင်းတဲ့နည်းလမ်းကိုကျွန်တော်တို့ရှာသင့်ပါတယ်
။ပြီးခဲ့တဲ့သမ္မတဥပမာရဲ့သမ္မတတဒန်နှစ်နှစ်အတွင်းမှာကျမရေးဆောင်ရှောက်မှုပြုပြင်ပြောင်းလဲရေးတို့နောက်ငွေကြေးအဖွဲ့အစည်းတွေနဲ့ပတ်သက်လို့စီးမျဉ်းနေပြောင်းလဲတဲ့ကိစ္စဒီကိစ္စတွေမှာ Republican ဘက်ကတမဲမှထောက်ခံမဲပြီးခဲ့တာမဟုတ်ဘူးဗျဒါပေမဲ့ Democrat ဘက်ကညီညီညွတ်ညွတ်နဲ့မဲအများစုပုံပြီးတော့ထောက်ခံခဲ့တဲ့အတွက်အတည်ပြုနိုင်ခဲ့တယ်ဒီတစ်ခါခွန်ကောက်ခံရေးကိစ္စမှာတော့ဥပဒေကိုအတည်ရာပြုနိုင်ခဲ့တာ Democrat တွေတဲကတချို့ကိုယ်တိုင်ကပုံမှန်လင်းလင်းကန့်ကွက်ပြောခဲ့တာရှိတယ်လေ
ဒါနဲ့လွတ်တော်အားလိုက်ရင်မနာခင်ရုရှားနဲ့နျူကလ িয়ার လက်နက်ရှော့ချရေးသဘောတူညီချက်ကိုအတည်ပြုပေးဖို့လေသမ္မတဥပမာအထက်လွှတ်တော်ကိုတော်တော်လေးပြင်းပြင်းထန်ထန်တိုက်တွန်းခဲ့တယ်နော်ဒီသဘောတူညီချက်ကအမျိုးသားရေးဦးစားပေးလုပ်ငန်းဆိုပြီးတော့လေအခုလိုပြောသွားတယ်ဗ
ျ Ratifying a treaty like START isn't about winning a victory for an administration or a political party it's about the safety
ဒီရုရှားနဲ့သဘောတူညီချက် START စာချုပ်ကိုအတည်ပြုနိုင်မပြုနိုင်ဆိုတာကအစိုးရရဲ့အောင်မြင်မှုမအောင်မြင်မှုနဲ့မဆိုင်တယ်လို့နိုင်ငံရေးပါတီတခုရဲ့အရှုံးအနိုင်ကိစ္စလည်းမဟုတ်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုရဲ့ဘေးကင်းလုံခြုံရေးကိစ္စပ
ါသူလောင်ထားတဲ့နျူကလ িয়ার လက်နက်တွေ30ရာခိုင်နှုန်းလောက်ရှော့ချရေးကိစ္စအမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဒီမီထရီမက်ဗီဒက်ဖ်တို့ပြီးခဲ့တဲ့ဧပြီလကလေးကသဘောတူလက်မှတ်ရေးထိုးခဲ့တာဗျအခုအမေရိကန်ထက်လွှတ်တော်ကဒီပြုပြီးရင်ရုရှားလွှတ်တော်ကလည်းအတည်ပြုဖို့ရှိတယ်လေ
ဒီသဘောတူညီချက်လွှတ်တော်ကအတည်မပြုနိုင်ဘူးလို့သမ္မတဥပမာအားလာရဲ့ဟာဝိုင်ကိုမိသားစုနဲ့သွားမယ့်အစီအစဉ်တောင်းရရွှေ့ထားခဲ့ရသေးတယ်လေဗျာရုရှားနဲ့စတာလို့ခေါ်တဲ့ဒီသဘောတူညီချက်ကိုအတိမပြုတ်နိုင်မှုဆိုရင်ရုရှားရဲ့နျူကလ িয়ার အစီအစဉ်တွေကိုစစ်ဆေးနိုင်မှုအခွင့်အရေးလက်လွတ်ရလိမ့်မယ်ဆိုပြီးတော့သမ္မတဥပမာကသတိပေးတယ်လေ
Without a new treaty we'll risk turning back the progress we've made in our relationship with Russia which is essential to
ဒီသဘောတူညီချက်ကိုလက်မှတ်မထိုးနိုင်မှုဆိုရင်ရုရှားနဲ့ကျွန်တော်တို့ကြားမှာယာဘီဒါနှစ်နိုင်ငံဆက်ဆံရေးတိုးတက်မှုတွေပြန်ပြီးဆုတ်ယုတ်သွားပါလိမ့်မယ်။အီရန်ကိုပြင်းပြင်းထန်ထန်အရေးယူရေးကိစ္စ၊အကြမ်းဖက်သမားရုစီနျူကလ িয়ার လက်နက်မပြန့်ပွားရေးကိစ္စ၊နောက်အာဖဂန်နစ္စတန်မှာရှိတဲ့ကျွန်တော်တို့တပ်ဖွဲ့တွေကိုထောက်ပံ့ရေးကိစ္စအားလုံးကိုထိကိုက်သွားနိုင်ပါတယ်
။ဒါနဲ့ဥဝင်းပေအမေရိကန်စစ်တပ်ထဲမှာလိန်လူချင်းနှစ်သက်တဲ့သူတွေပုံမှန်လင်းလင်းထုတ်ဖော်ပြောဆိုပြီးတော့စစ်မှုတန်းခွင့်ကိစ္စဒီကိစ္စကိုလည်းအမေရိကန်ထက်လွှတ်တော်ကအတည်ပြုလိုက်ပြီနော်။ဒီကိစ္စထောက်ခံတဲ့သူတွေနဲ့ကန့်ကွက်တဲ့သူတွေအခြေအနေငြင်းခုန်နေတဲ့ကြားကစနေနေ့ကဒီကိစ္စကိုဒီပြလိုက်တာလေ
အရင်ကစစ်တပ်ထဲမှာလိန်လူချင်းနှစ်သက်တဲ့သူဟုတ်မဟုတ်မေးလည်းမမေးနဲ့ပြောလည်းမပြောနဲ့ကိုယ်ပါသာသူသူသိသိနေရမယ်ဆိုပြီးတော့ဥပဒေရှိခဲ့တာဗျ1993ခုနှစ်ကအတည်ပြုခဲ့တဲ့ဒီဥပဒေကြောင့်အမေရိကန်စစ်တပ်မှာတပ်သား14,000လောက်အထုတ်ခံခဲ့ရတယ်လေ
အခုအရင်ကဥပဒေကိုပြန်ပြင်လိုက်တာကနိုင်ငံသားခွင့်ရေးလှုပ်ရှားမှုရဲ့အဓိကတိုးတက်မှုဆိုပြီးတော့ဒါကိုထောက်ခံတဲ့သူတွေကပြောကြတယ်။ကန့်ကွက်တဲ့သူတွေကလည်းအခုလိုစစ်ဖြစ်နေတဲ့ကာလမှာမလိုလားအပ်တဲ့လူမှုရေးရှုပ်ရှင်းနေဖြစ်နိုင်တဲ့တိုက်ခိုက်ရေးစွမ်းရည်ကိုထိခိုက်နိုင်တယ်ဆိုပြီးတော့ကန့်ကွက်ခဲ့ကြတာဗျ။ဒီမိုကရက်လွှတ်တော်အမတ်တယောက်ဖြစ်တဲ့အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာအဖွဲ့ရဲ့ဥက္ကဋ္ဌကာလ11ကတော့ဒီကိစ္စမဲခွဲမဆုံးဖြတ်ခင်လေးမှာအခုလိုထောက်ခံပြီးတော့ပြောသွားသေးတယ်
။ The first casualty And the war in Iraq was a gay soldier. The mine took off his right leg. And that mine that took off his right
leg. ဒီစစ်ပွဲမှာပထမဆုံးတားရခဲ့တဲ့စစ်သားကဂေးပါ။မိုက်ထီပြီးညာဘက်ခြေထောက်ပြတ်သွားခဲ့ပါတယ်။သူဟာလိန်တူကြီးချစ်တဲ့သူဒါမှမဟုတ်စန့်ကျင်ဘက်လိန်ကိုချစ်တဲ့သူမို့တိုက်ပွဲမှာခြေထောက်ဆုံးရှုံးခဲ့ရတာမဟုတ်ပါဘူး။ကျွန်တော်တို့လည်းဒီအချက်ကိုအဓိကထားပြီးမကြည့်သင့်ပါဘူး
။အခုဥပဒေကိုပြန်ပြင်လိုက်ပြီဆိုပေမဲ့ပြင်ဆင်တဲ့အတိုင်းစာကြည့်လို့မို့တော့ကာကွယ်ဝန်ကြီးဌာနအနေနဲ့လအတော်ကြာအောင်မယ်လို့ပြောနေတယ်ဗျ။ဒါနဲ့အမေရိကန်ပြည်ထောင်စုမှာတရားမဝင်နေထိုင်တဲ့သူတွေရဲ့သားသမီးတွေကိုကောလိပ်ကျောင်းတွေမှာကျောင်းတက်ခွင့်တတ်ထဲမှာအမှုထမ်းခွင့်နဲ့နောက်ဆုံးနိုင်ငံသားအဖြစ်ပေးဖို့ကိစ္စကိုတော့အထက်လွှတ်တော်ကအတည်ပြုမပေးနိုင်ခဲ့ဘူးနော်
။ဒီလိုအခွင့်အရေးပေးလိုက်မယ်ဆိုရင်တရားမဝင်နေထိုင်တဲ့သူတွေကိုအားပေးအားမြောက်လုပ်သလိုဖြစ်လိမ့်မယ်ဆိုပြီးတော့ကန့်ကွက်တဲ့သူတွေကပြောခဲ့တာနှစ်ကုန်လွတ်တော်အားလိုက်ရဲ့မတိုင်ခင်အပြည့်သက်အတည်ပြုနိုင်မှုကြိုးစားခဲ့ပေမဲ့စနေနေ့တုန်းကမအောင်မြင်ခဲ့တဲ့ဥပဒေတစ်ခုပေါ့ဗျာအခွန်ကိစ္စစစ်တပ်အတွင်းလိန်လူချင်းနေသက်သူတွေပုံမှန်လည်းလည်းအမှုထမ်းခွင့်နဲ့ရုရှားနဲ့နျူကလ িয়ার သဘောတူညီချက်ကိစ္စတွေကတော့အမေရိကန်နိုင်ငံရဲ့အဓိကအကြောင်းအရာတွေဖြစ်နေခဲ့တဲ့ဥဝင်ဖေးရှေ့တင်ဘက်တွေကြာရင်ဆက်ပြီးတော့ဆွေးနွေးကြသေးတာပေါ့ဗျာ